အတိုက်ခံသဘောထားကွဲပြားသူတွေကိုနှိပ်ကွပ်ရမှာအသုံးပြုတဲ့ဥပဒေပုံမှားတွေကိုရုပ်သိမ်းမှုပြင်ဆင်မှုတွေလုပ်ဖို့ HRW နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကမြန်မာလူတော်ကိုတောင်းဆိုလိုက်ပါတယ်အတိုက်ခံသဘောထားကွဲပြားသူတွေကိုဖမ်းဆီးထောင်ချမှုတွေအဖန်ဖန်တန်တရားလိုအဆုံးသတ်စေဖို့ဒီဥပဒေတွေကိုပြင်ဆင်ပယ်ဖျက်ဖို့လိုအပ်တယ်လို့ထောက်ပြပါရယ်မတ်တင်ထိုက်ကဆက်သွဲမေးမြန်းထားပါရယ်ရှင
်ဟုတ်ကဲ့ပါရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်တဲ့အစိုးရကနိုင်ငံရေးအချင်းသာနိုင်ငံရေးတက်ကြွလှုပ်ရှားသူနဲ့နိုင်ငံရေးမှုနဲ့ရင်ဆိုင်နေရသူ200နီးပါးကိုမကြခင်ကလွှတ်ပေးလိုက်ပေမဲ့အချင်းထောင်တွေထဲမှာဖမ်းဆီးချုပ်နှောင်ခံထားရသူတွေနဲ့အမှုရင်ဆိုင်နေရသူတွေယာနဲ့ချီချမ်းရှိနေသေးတယ်လို့လူ့ခွင့်ရလှုပ်ရှားမှုအဖွဲ့ကြီး Human Rights Watch အဖွဲ့ကြီးကကြေညာချက်ထုတ်ပြောဆိုလိုက်ပါတယ်နိုင်ငံရေးအချင်းသားအလုံးကိုလှုပ်ပေးဖို့အတွက် NLD အစိုးရအနေနဲ့ဆက်လက်ဆောင်ရွက်မယ်လို့မျှော်လင့်နေအကြောင်းလဲလူ့ခွင့်ရစောင့်ကြည့်ရေးအဖွဲ့ကြီး HRW ရဲ့ Asia Pacific ဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကပြောဆိုပါတယ
် Quite clear that there are still more political prisonerswho are behind bars and prison and also
ကျင်းတော်နေထဲမှာနိုင်ငံရေးကျင်းသားတွေအများကြီးရှိနေပါသေးတယ်ဆက်စုချက်အများကြီးနဲ့ရင်ဆိုင်နေရပါဒါကြောင့်နိုင်ငံရေးကျင်းသားတွေလွတ်ပေးနေတာကမပြီးသေးပါဘူးနိုင်ငံရေးကျင်းသားအလုံးကိုကျွင်းချက်မရှိဆက်ပြီးလွတ်ပေးတင်ပါတယ်ဒီကြံပြီးလောက်မှာ NLD အစိုးရကနိုင်ငံရေးကျင်းသားအလုံးကိုလွတ်ပေးမယ်လို့ကျွန်တော်မျှော်လင့်ပါတယ
်အုတ်ချုပ်သူအာဏာပိုင်တွင်းနဲ့သဘောထားကွဲပြားသူတွေအတိုက်အခံတွေကိုဖမ်းဆီးနေတာတွေအဆုံးသတ်နိုင်ရေးအတွက်လူ့ခွင့်ရချိုးဖောက်မှုကိုဖြစ်စေတဲ့ဥပဒေပြဋ္ဌာန်းချက်တွေကိုပြင်ဆင်ဖို့ဒါမှမဟုတ်လေပယ်ဖျက်ဖို့လူခွင့်ရလှုပ်ရှားမှုအဖွဲ့ကြီး HRW ကတိုက်တွန်းပါတယ်လူခွင့်ရစောင့်ကြည့်ရအဖွဲ့ကြီး HRW ရဲ့အာရှပစိဖိတ်ဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကအခုလိုဆက်ပြီးပြောပါတယ
် So there are many different laws that we are recommending that the NLD should take action on things like the peaceful procession and peaceful assembly act
အဲဒီစုရဘက်ကဖြည့်ဆည်းဆောင်ရွက်ပြည်တဲ့ဥပဒေကိုကျွန်တော်တို့အစိုးပြုထားပါတယ်ရင်းရစွာစူဝစ်စီတန်လက်လက်ဝဲဥပဒေမတရားတဲ့ဥပဒေတို့လိုပြစ်မှုဆိုင်ရာဥပဒေရေးပေါ်အခြေအနေဆိုင်ရာပြဋ္ဌာန်းချက်တွေလိုဥပဒေအလုံးပြန်လည်ရုပ်သိမ်းနေပါတယ်။နောက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေကလွတ်တော်နေရာလုံးကိုကြီးစိုးထားလိုက်ပြီးမှသူတို့အနေနဲ့လွယ်လွယ်လပ်လပ်လုပ်ဆောင်လို့ရပါတယ်။လုံလည်လုံတင်ပါတယ်။ဒီလိုမလုပ်ဘူးဆိုရင်တော့ဒေသနာအုပ်ချုပ်ရေးအရာရှိတွေရဲတွေကဒီဥပဒေတွေကိုတုံးပြီးဒေသနာအစ်စ်မှာပဲတကြွလှုပ်ရှားသူတွေကိုဖမ်းညှဆီးရလုကြအောင်ပါပါ။ဒီတော့လွတ်ပေးလိုက်တဲ့လူတွေရဲ့နေရာမှာနောက်ထပ်ဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားတွေထပ်ပြီးရောက်လာပါလိမ့်မယ်
။ဒါအပြင်တကြွလှုပ်ရှားသူတွေကိုဖမ်းဆီးနေတဲ့ဆက်သွယ်ရေးဥပဒေတို့လိုဥပဒေတွေကိုလည်းပြန်လည်သုံးသပ်ဖို့ HRW အဖွဲ့ကြီးကဒီကနေ့ထုတ်တဲ့ကြေညာချက်မှာထည့်သွင်းပြောဆိုထားပါတယ်။နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးဟာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဦးစားပေးလုပ်ငန်းစဉ်ဖြစ်ပါတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံကကြေညာခဲ့ပြီးနောက်ဧပြီလ၈ရက်နေ့မှာနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနိုင်ငံရေးလှုပ်ရှားမှုတွေနဲ့အမှုရင်ဆိုင်နေရသူ200နီးပါးတို့လွတ်မြောက်လာခဲ့ကြတာဖြစ်ပါတယ်။ကျန်းရှိနေတဲ့သူတွေလွတ်မြောက်ရေးအတွက်တကြံကာလနှစ်သိက္ကူရုံးပိတ်ရက်တွေအပြီးတရားရုံးတွေပြန်လည်ဖွင့်လှစ်တဲ့အခါမှာဆက်ပြီးဆောင်ရွက်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကြေညာချက်ထုတ်ထားပါတယ်။ပြည်ထောင်ချခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူများလူငယ်ချမ်းသာခွင့်ရရှိပြီးအမြဲဆုံးပြန်လည်လွတ်မြောက်ရေးအတွက်ဆက်ပြီးဆောင်ရွက်သွားမယ်လို့လည်းပြောဆိုထားတာကြောင့်နိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရသူတွေအေးပြီလားကုန်ပိုင်းမှာထပ်ပြီးလွတ်မြောက်လာမယ်လို့အများကမျှော်လင့်နေကြတာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့စည်းရင်းတွေအရတော့နိုင်ငံရေးအကျဉ်းသားအမှုရင်ဆိုင်နေရသူ300ကျော်ကျန်းရှိနေသေးတာဖြစ်ပါလိမ့်ရှင်